ဗြိတိန်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းကိုတရုတ်အုပ်ချုပ်မှုအောက်ထွက်ပြောင်းခဲ့တာ25နှစ်ပြည့်ကနေမှဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့လွတ်လပ်မှုကိုတရုတ်အစိုးရအနေနဲ့လေးစားဖို့အတွက်အမေရိကန်ဗြိတိန်အပါအဝင်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းခဲ့ကြပါတယ်။1984ခုနှစ်ကတရုတ်နဲ့ဗြိတိန်ကတိကဝတ်ပြုထားတဲ့ကြေညာစာတမ်းနဲ့ဥပဒေအတိုင်းဟောင်ကောင်ပြည်သူတွေရဲ့အခြေခံအခွင့်အရေးကိုလေးစားလိုက်တာပါလို့စီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေဖြစ်တဲ့ G7 နိုင်ငံကောင်းဆောင်တွေအင်္ဂါနေ့တုန်းကတောင်းဆိုခဲ့ကြပါတယ်။ဗြိတိန်အုပ်ချုပ်မှုကလည်းတရုတ်အစိုးရအုပ်ချုပ်မှုအောက်ပြောင်းရောက်ခဲ့တဲ့ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးလာတယ်လို့ဟောင်ကောင်ပြည်သူတွေကပြောပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုလည်းအာဏာပိုင်တွေကဖိနှိပ်ဖန်ဆီးထောင်ချောင်းမှုတွေလုပ်နေပါတယ်။တရုတ်အုပ်ချုပ်မှုအောက်ပြောင်းရောက်တဲ့အထက်အမှန်ဟောင်ကောင်မှာကျင်းပမဲ့ပွဲကိုတရုတ်တမရစီစဉ်ပင်တက်ရောက်မယ်လို့မျှော်လင့်ရပါတယ်။တရုတ်အုပ်ချုပ်မှုလွှဲပြောင်းယူရဲ25နှစ်ပြည့်အထိမ်းအမှတ်အတွက်တရုတ်တမရစီစဉ်ပင်ဟောင်ကောင်ကိုဂျွန်လ30ရက်ကနေဇူလိုင်1ရက်နေ့ထိသွားရောက်မဲ့ပုံချကြောင်းနဲ့ဟောင်ကောင်မှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လူစုလူဝေးသွားရင်တတိရှိဖို့ရဲရဲခွင့်ပြုချက်မရရင်ဓာတ်ပုံမရိုက်ဖို့အမေရိကန်နိုင်ငံသားရေးဌာနကလွန်ကျော်ရေးတတိထုတ်ပြန်ထားပါတယ်။တရုတ်တမရစီစဉ်အတွင်းမှာဟောင်ကောင်ရဲတပ်ဖွဲ့ဝင်တပေါင်းထက်မင်းကိုဖြန့်ချနိုင်တယ်လို့လည်းတတိပေးချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကရောဂါဆဖြစ်ချိန်တည်းကဆိုရင်တရုတ်တမရအနေနဲ့ပြည်မကြီးကနေပထမဆုံးအကြိမ်ထွက်ခွာခီးသွားမှာဖြစ်ပါရဲ့ရှင်။